ဘဲကန်ပြည်တော်စုကရာသီဥပြောင်းလဲမှုတိုက်ချဲ့ရေးဆိုင်ရာပဲရစ်သဘောတူညီချက်ကိုပယ်ချလိုက်ပေမဲ့ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းဆောင်ရှောက်ဖို့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အတူတောင်းဆိုလိုက်ပါတယ်။ကမ္ဘာသမုဒ္ဒရာတွေနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ကျင်းပတဲ့ကုလသမဂ္ဂညီလာခံပြီးဆုံးတဲ့တောက်ချာနေ့မှာအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးရဲ့သဘောဆန္ဒနဲ့ဒီနောက်ဆုံးသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။အထူးသဖြင့်ရာသီဥပြောင်းလဲမှုကြောင့်သမုဒ္ဒရာတွေမှာဖြစ်ပေါ်လာတဲ့စိုးကျိုးတွေနဲ့ပတ်သက်ပြီးတော့ဆိုရင်မိတယ်လို့တောက်ချာနေ့ကသဘောတူညီချက်မှာဆုတ်ထားပါတယ်။ဒါပြင်ကဝါကြီးပြုနယ်လာမှုကိုတိုက်ဖြတ်ဖို့အတွက်2015ပဲရစ်သဘောတူညီချက်ရဲ့အယူပါမှုကိုလည်းကတိပြုမိတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးညီလာခံကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေချပင်လယ်သမုဒ္ဒရာတွေညဉ့်ဉန်းမှုရောကျစေဖို့အဆစ်တက်ပေါင်းမှုရောကျစေဖို့သုတေသနတွေမြင့်နေဆောင်ရွက်ဖို့စတာတွေကိုပူးပေါင်းဆောင်ရွက်ကြဖို့အားပေးခဲ့ကြပါတယ်။ဒါပြင်အစိုးရအနေနဲ့လည်းသူ့သဘောဆန္ဒအရာ plus ချက်အသုံးပြုမှုတွေကိုရှင်းချဖို့ပင်လယ်သမုဒ္ဒရာရေမျက်နှာပြင်အပူချိန်တက်လာတာကိုတိုက်ဖြတ်ဖို့နဲ့စီးမျဉ်းစည်းကမ်းနဲ့အညီမဟုတ်ပဲငါးဖန်တာတွေကိုရပ်တန့်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။